ပြည်ထောင်စုနေစာကုံတွေရေးမှာကုံကားတွေဝင်ထွက်နေတဲ့ကချင်ပြည်နယ်ဘက်ကလွယ်ကျနေစာကိတ်ကိုတရုတ်အစိုးရကဒီနေ့ဇူလိုင်က9ရက်နေ့ကစပြီးပြစ်လိုက်ပါတယ်မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာမြင့်တက်လာနေတဲ့အတွက်တရုတ်ဘက်ကအခုလိုပြစ်လိုက်တာပါမြန်မာနိုင်ငံကစံတင်ကုံကားတွေအဓိကသွားတဲ့လွယ်ကျနေစာကိတ်ကိုပြစ်လိုက်တဲ့အတွက်စံကုံတွေတွေဘလောက်ထိခိုက်နေတယ်လဲဆိုတဲ့အကြောင်းရန်ကုန်လာတဲ့သတင်းကိုတော့မှတ်ခွန်ညိုကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံထဲကနေတရုတ်ပြည်ထဲကိုစံနဲ့သကွဲအရေ2000လောက်နေ့စဉ်တင်ပို့နေရတဲ့ကချင်ပြည်နယ်ဗမော်မြို့ကလွယ်ကျနေစာကိတ်ကိုတရုတ်ဘက်ကဒီကနေ့စပြီးတော့ပိတ်လိုက်ပါတယ်ဒါကြောင့်တရုတ်နယ်စပ်စံတင်ပို့တဲ့လုပ်ငန်းဟာရာခိုင်နှုန်းတော်တော်များများကျဆင်းသွားတယ်လို့မူဆယ်စံကုံစီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်လွယ်ကျနေတဲ့တရုတ်ပြည်အပေါ်ကိုပိတ်လိုက်တဲ့အတွက်စံသကွဲတော့မယူတာအစ်ကလည်းတော့စတင်သွားပြီ။ဒီမှာစောက်ကြတယ်လို့ရှိတာ။အဲ့တော့အစ်ကလည်းတော့ဒီကသွားလို့ဆိုတော့ဘာလို့ဒီစားကြောက်သွားလို့ရလဲ။ဘာလို့ဒီစားကြောက်မှာပြေးတယ်တော့။ဒီရရကတော့လုံးဝရတတ်သွားလို့ဆိုလို့ရှိတယ
်။မြန်မာပြည်တွင်းမှာကိုဗစ်ရောဂါစတင်ခဲ့တဲ့2020ဧပြီလ1ရက်နေ့ကစလို့မြန်မာနဲ့အဓိကပုံတွယ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကဒေသကိုတရုတ်ဘက်ကပိတ်ထားခဲ့တာပါ။ဒီကြားရဲတချို့ကိတ်တွေကိုယာယီပြန်ဖွင့်ပေးခဲ့ပေမဲ့အခုမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးလာတဲ့အတွက်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကိတ်တွေကိုတပြေးပြေးပိတ်ဖို့စူးစမ်းနေပုံရပါတယ်။လက်ရှိမှာမူဆယ်မြို့ကကျင်းစန်းကျော့ကိတ်တစ်ခုကိုပဲတရုတ်ဘက်ကဖွင့်ပေးထားပါတယ်။ဒါကြောင့်စံကုံတွေတချို့ကကျင်းစန်းကျော့ကိတ်ကတစ်စင်းတရုတ်နိုင်ငံပဲပို့နိုင်အောင်စူးစမ်းနေကြပါတယ်။အဲဒီလမ်းဘက်မှာလည်းရေနဲ့ရေရွက်ပစ္စည်းတွေအပြင်ကုန်စည်ကုန်ချောက်တင်ပို့တဲ့ကားတွေကလည်းရာနဲ့ချီပြီးတော့ရှိနေတာမို့လို့တရုတ်နိုင်ငံနဲ့ဝင်ဖို့နှောင့်နှေးပိတ်ဆို့နေပါတယ်။ကိုဗစ်ရောဂါစစ်ဆေးတင်းကြပ်မှုတွေကြောင့်တရုတ်ပြည်ထဲကိုရောက်ဖို့ဆိုရင်အချိန်တလလောက်တောင်းဆိုင်ရပါတယ
်။ဒီကောင်ကလည်းစစ်ကားကြောက်ကြတယ်မှာကောင်းပေါင်းတော့ရှိသေးတယ်။စစ်တပ်တော်ကတနေ့မှဘလောက်ဝင်ရတယ်ဆိုတော့ကားလို့တောင်းစားခွဲချက်တော့မျိုးပြီးအသာကားလို့တနေ့မှအစီအစဉ်ပေါ်ကြတဲ့ဒီစိတ်ကားတွေကလည်းပြည်ရကားထောက်တွေကတော့ဖြည့်ရှင်းပေါ်ရတယ်။ဒီလက်ရှိကောင်းအောင်လည်းဘယ်သူမှဆက်မသွားတော့ဘူးအဲ့လောက်တော့
ကျမရင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ဇူလိုင်လ9ရက်ညနေ 9:00 ထုတ်ပြန်ချက်အရမူဆယ်မှာပိုးတွေ့အတည်ပြုလူနာသစ်34ယောက်ရှိနေပါတယ်။မူဆယ်မြို့တစ်ဖက်ကတရုတ်ဘက်မှလည်းကိုဗစ်ကူးစက်မှုတွေရှိနေလို့ရွှေလီနဲ့ကျယ်ကောင်ကိုဇူလိုင်လ4ရက်နေ့ကစပြီးအသွားလာပိတ်ထားပါတယ်။ယူနန်ပြည်နယ်နဲ့တရုတ်ပြည်မှာကြီးအဓိကကုန်သွယ်နေတဲ့မန်စီလမ်းမကြီးကိုလည်းတရုတ်ဘက်ကမနည်းကပိတ်လိုက်ပါတယ်။ဒါကြောင့်လက်ရှိတခုတည်းကျန်နေတဲ့ကျင်းစန်းကျော့ဝမ်တိန်ဂိတ်ကိုလည်းတရုတ်ဘက်ကပိတ်လိုက်မှာကိုကုန်တယ်တွေစိုးရိမ်နေကြတာဖြစ်ပါတယ
်။ဝမ်တိန်ဂိတ်ရဲ့အခုအားသားနေရဒီဒင်းတွေကစူးစမ်းမှုတွေများလာတယ်ဒီကောင်လည်းစိတ်ကိုစိုးရိမ်ရတဲ့အနေအထားတော့ရှိတယ်။ကျောက်ကကျင်းစန်းကျော့နဲ့ကောင်ဆိုင်ပေါ့ကိုအားသားနေရ
မူဆယ်တတိဝန်ခံကုန်စည်တိုင်းဒုတိယဥက္ကဋ္ဌစန်းခင်မောင်ပြောသွားတာပါတရုတ်မြန်မာနယ်စပ်ဂိတ်တွေကနေမြန်မာဘက်ကကုန်ကားတွေကိုတရုတ်ကဝင်ခွင့်ပြုထားပေမဲ့လူအဝင်ကိုတော့ပိတ်ထားတာတစ်နှစ်လောက်ရှိပါပြီ။ကတ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်မှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာဆင့်ခေါ်မှုအများပြားရှိနေတယ်လို့ကုန်ပယ်တွေကပြောပါတယ်။တရုတ်ဘက်ကအကန့်အသတ်တွေကြောင့်မြန်မာရေထွက်ကုန်တင်ပို့တဲ့နှုန်းအခုနှစ်မှာပြည်ပကာလကျဆင်းသွားသလိုလမ်းကြီးအချိန်ကျန်ကြာမှုတွေကြောင့်တည်တည်ဝလံတွေလည်းပြည့်စည်ဆုံးရှုံးခဲ့ပါသေးတယ်ရှင်။
မခွန်ညိုပြောပြပေးခဲ့ပါခင်ဗျာ။